ကျမတော်မူပါစတူတော်မောင်ရေခင်မီသူတိုင်းအွန်လိုင်းတွင်ဈေးဝယ်ကြသည်တဲ့ကိုပတ်ဝန်းကျင်မှာလည်းအွန်လိုင်းမှာဈေးဝယ်တဲ့သူအွန်လိုင်းမှာဈေးရောက်တဲ့သူတွေတစားနဲ့တစားများပြားလာတယ်ဘဘကြီးဒီအင်ဂျင်ကလေးကိုတမီအွန်လိုင်းကဝယ်ထားတာလေကျွန်တော်တူလေးကလည်းအွန်လိုင်းမှာဈေးရောက်နေတာပေါ့အွန်လိုင်းကနေအိမ်နိုင်ရာရောက်ပို့ပြီးတော့လူသက်တာတာပေါ့ဆိုတာမျိုးတွေကြားသိလာရတယ်အွန်လိုင်းရှော့ပင်ကလူကြားထဲမှာအချိန်ဟုန်ပြင်းပြင်းနဲ့ထိုးပေါက်စီးဝင်လာတယ်အထူးသဖြင့်လူငယ်ပိုင်းတွေကပို့ပြီးစိတ်ဝင်စားကြတယ်နိုင်ငံတကာမှာတော့အွန်လိုင်းကနေဈေးရောက်ချတဲ့စနစ်ဟာ1990လောက်ကတည်းကတွင်တွင်ကြဲကြဲရှိနေခဲ့တာပါငါတို့မြန်မာနိုင်ငံမှာတော့2015ခုနှစ်နောက်ပိုင်းမှလူသိများတွင်ကြဲလာခဲ့တာပါခုဆိုရင်ငါတို့နိုင်ငံမှာလည်းအွန်လိုင်းရှော့ပင်ဟာအကောင်မောင်းတန်ဖြစ်လာတဲ့အနေအထားမျိုးရှိလာပြီးလူသုံးကုန်ပစ္စည်းရောက်ချတဲ့ဆိုင်တွေတော်တော်များများကလည်းအွန်လိုင်းပေါ်တက်ပြီးတွဲရောင်းရင်ပိုးပြီးအလန်းကျဲလာတာကိုသိမြင်လာကြတဲ့အတွက်အွန်လိုင်းရှော့ပင်ဟာရေပန်းစားလာခဲ့ပါတယ်အွန်လိုင်းရှော့ပင်မှာဈေးဝယ်တဲ့အခါအချိန်ကုန်တက်တာရယ်လူလဲမပင်ပန်းဘူးအွန်လိုင်းပေါ်မှာကုန်ပစ္စည်းအမျိုးအစားတွေရဲ့ဓာတ်ပုံတွေနဲ့ဈေးနှုန်းတွေပါတွဲတင်ထားတဲ့အတွက်ကိုယ်တိုင်ဈေးဝယ်ထွက်နေရတယ်လို့ခံစားရပြီးအိမ်နိုင်ရန်ရောက်ပို့ပြီးတဲ့အတွက်လည်းဈေးဝယ်ဖို့အချိန်မပေးနိုင်သူတွေတော်တော်အဆင်ပြေကြပါတယ်အဆင်မပြေတာတချို့လည်းရှိပါတယ်ဒါကတော့မှန်မှန်ကန်ကန်လုံမစားသူအယောင်ဈေးတဲ့တချို့ကြောင့်ပါကုန်ပစ္စည်းကိုဈေးအဆမတန်တင်ထားတာမှာယူလိုက်တဲ့ပစ္စည်းနဲ့လာပို့တဲ့ပစ္စည်းအရေးအသွေးကွာဟနေတာငွေလွှဲပြီးနောက်ပိုင်းကုန်ပစ္စည်းလာမပို့တာလာပို့ပေမဲ့လည်းအချိန်ကြန့်ကြာနေတာမျိုးတွေပေါ့အခုနောက်ပိုင်းမှန်မှန်ကန်ကန်လုံမစားတဲ့တနက်စားဈေးတွေကများလာတာကြောင့်အွန်လိုင်းရှော့ပင်းကိုလူတွေအယုံကြည်မဲ့လာတာမျိုးလည်းကြုံနေရပါတယ်။တာမန်လူသုံးကုန်ပစ္စည်းအတူအပကိုလိန်ရောင်းခဲ့ရင်အနေရမရှိပေမဲ့ FDA ရဲ့ခွင့်ပြုချက်မယူထားတဲ့လူကိုအနေရဖြစ်စေနိုင်တဲ့အလှကုန်နဲ့ဆေးဝါးပစ္စည်းတွေကိုရောင်းချရင်တော့ဘေးထွက်ဆိုးကျိုးတွေကအများကြီးရှိသွားပါပြီ။ခက်တာကအွန်လိုင်းရှော့ပင်းမှာမှန်မှန်ကန်ကန်လုံမစားတဲ့အယောင်ဈေးတွေကိုအရေးယူဖို့နည်းဥပဒေကငါတို့နိုင်ငံမှာမရှိသေးပါဘူး။အထူးသဖြင့် online shopping နဲ့သက်ဆိုင်တဲ့ digital နည်းဥပဒေပေါ့နောက်ပြီး online shopping အတွက် license လဲစီပင်မှာမရှိသေးပါဘူးမရေးဆွဲရသေးပါဘူးဒီတော့အခွန်ကောက်ဖို့အတွက်ကလည်းအဆင်မပြေသေးပါဘူး online shopping မှာလည်းတကယ့်ကိုစီးပွားပြည့်လောက်ကင်နေကြတဲ့လုပ်ငန်းရှင်ကြီးတွေရှိတယ်လို့တပိုင်းတနိုင်မိသားစုစီးပွားရေးပုံစံလောက်ကင်နေကြတဲ့သူတွေလည်းရှိတဲ့အတွက်ခွန်ကောက်ခံဖို့ရှိလာရင်လည်းလုပ်ငန်းပေါ်လိုက်ပြီးတိကျကောက်ခံဖို့လိုပါတယ်လုပ်ငန်း license ချပေးပြီးမှမှန်မှန်ကန်ကန်မယောင်းချတဲ့ဈေးတွေကိုအရေးယူလို့ရပါမယ်နိုင်ငံတကာမှာတော့ online shopping အတွက် license တွေနည်းဥပဒေတွေတတ်တတ်မှတ်မှတ်ရှိပါတယ်။အောက်တိုဘာ17ရက်မှာကျင်းပခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးကတရားဝင် license မရှိဘဲစားတောက်ကုန်အလှကုန်နဲ့ဆေးဝါးတွေကို online ကနေရောင်းချနေတာကိုအရေးယူမယ်လို့ပြောသွားခဲ့ပါတယ်။ဒီကြေညာချက်ဟာလွဲချော်နေတယ်လို့ဗပြောကျင်ပါတယ်ကွယ်။ online မှာရောင်းချနေတဲ့အယောင်ဈေးတွေအတွက် license နဲ့နည်းဥပဒေတတ်မှတ်ရေးဆွဲချထားပေးပြီးမှ license မရှိဘဲရောင်းချရင်အရေးယူမယ်လို့ပြောတာဟာတဘာဝကြပါတယ်။စီပင်မှာ online shopping အတွက် license တတ်တတ်မှတ်မှတ်ချထားပေးတာမရှိသေးပါဘူး။ဤဥပဒေလည်းမရေးဆွဲရသေးပါဘူး။ဒါကိုအရင်လှောက်ဆောင်စီခြင်းပါတယ်။နိုင်ငံတော်အတွက်အခွန်ငွေလည်းနစ်နာတယ်လို့ဗန္ဒာရေးဝန်ကြီးကချပြပါတယ်။အခွန်ဆိုတဲ့ဝေါ်ဟာရာကြီးနဲ့လည်းဖွံ့ဖြိုးဆဲအဆင့်အသာရှိသေးတဲ့ digital စီးပွားရေးစနစ်ကိုဖျက်ဆီးပစ်လိုက်မှာကိုလည်းစိုးရိမ်မိပါတယ်။ Facebook ပေါ်မှာလဲပတ်နေတဲ့ online shopping တွေရဲ့ငွေကြေးပမာဏကိုအကဲဖြတ်ဖို့ဆိုတာမလွယ်ကူတဲ့အနေအထားပါ။ဒီအနေအထားမှာအခွန်ကောက်ခံဖို့ဆိုတာကလည်းလုံးဝနှီးပါမဖြစ်နိုင်သေးပါဘူး။ကောက်ခံခဲ့ရင်လည်းစနစ်တကျရှိနိုင်မှာမဟုတ်ပါဘူး။ဒါကြောင့် license နဲ့နည်းဥပဒေရေးဆွဲဖို့သာပရမအဆုံးဖြတ်ရပါလိမ့်မယ်။ license မရှိတဲ့သူတွေကိုအရေးယူမယ်ဆိုရင်လည်းဘယ်လိုပုံစံနဲ့အရေးယူမလဲ။ဘယ်လိုပုံစံနဲ့တရားဝင်ဖြစ်အောင်လှုပ်ဆောင်ပေးမလဲဆိုတာကိုလည်းစဉ်းစားထားသင့်ပါတယ်။မြန်မာနိုင်ငံမှာ internet အသုံးပြုသူတန်း30ဒီပါရှိနေပြီလို့သိရပါတယ်။အဲ့ဒီမှာမှ Facebook အသုံးပြုနေတဲ့သူက71တန်းကျော်ရောက်နေပြီလို့စစ်တမ်းတွေအရသိရပါတယ်။ online shopping ရောင်းချနေတဲ့သူအများစုဟာFacebook ကနေတဆင့်ကြော်ညာရောင်းချနေကြတာပါ website တွေတီထောင်ပြီးမှစနစ်တကျရောင်းချနေသူတွေမဟုတ်တဲ့အတွက်အရေးယူမယ်ဆိုရင်အခက်အခဲတွေအများကြီးနဲ့ရင်ဆိုင်ရမှာပါနီးဥပဒေအရင်ပြဋ္ဌာန်းပြီးပါမှအရေးယူရင်အဆင်ပြေပါလိမ့်မယ်ဒါဆိုရင်စားသုံးသူတွေဘက်ကအခွင့်အရေးကိုလည်းကာကွယ်ပေးဖို့လွယ်ကူသွားပါလိမ့်မယ် online shopping အတွက်နီးဥပဒေမတတ်မတ်ရသေးပေမဲ့စားသုံးသူအကာအကွယ်ပေးရေးဥပဒေမှာတော့တတ်တတ်မှတ်မှတ်ရှိပြီးသားပါစားသုံးသူအကာအကွယ်ပေးရေးဥပဒေပုံမှန်14မှာစီးပွားရေးလုပ်ငန်းရှင်တွေဘက်ကဥပဒေပြဋ္ဌာန်းပါအချက်တစ်ခုခုကိုချိုးဖောက်ခဲ့ကြောင်းပြစ်မှုထင်ရှားရင်ထောင်ဒဏ်3နှစ်ဖြစ်စေကျက်350တဲ့မပူတဲ့ဒဏ်ငွေဖြစ်စေဒဏ်2ရက်လုံးဖြစ်စေကြာခံရမယ်လို့ပါရှိပါတယ်ဒီတော့အစိုးရအနေနဲ့အခွန်အတွက်နဲ့တတ်တတ်ကန့်သက်ချက်တွေမလုပ်စေချင်ပါဘူး online shopping ကိုဘယ်နိုင်ငံမှာမှလည်းကန့်သက်ချက်တွေလုပ်မထားကြောင်းကန့်သက်ထားတာထက်ထိန်းကြောင်းလမ်းညွှန်တာကပိုပြီးထိရောက်အောင်မြင်လိမ့်မယ်ဆိုတဲ့အကြောင်းပညာရှင်တွေကလည်းထောက်ပြထားပါတယ်လို့အကြံပေးရင်းဒီတစ်ပတ်အတွက်ညီကုန်းချုပ်လိုက်ပြစေငါတူမင်းလဲအရင်ငါးစီစာပြန်မှာချစ်လက်စွာသောမင်းရဲ့အဖစန်နီဦး